ဖလော်ရီဒါပြည်နယ်ကတရံကြောင်ကြောင်ကိုတနက်ဝင်ပစ်တယ်လို့စွပ်စွဲခံထားရသူအသက်16နှစ်အရွယ်လူငယ်ကိုဂျာလာရီနီကကနဒါတရားရုံးတင်ပြီးအာမခံမပေးဘဲဆက်ချုံနှောင်ထားဖို့အမိန့်ချလိုက်ပါတယ်။ဂျူဒင်ဂျန်စီပြည်လူသားမှုဆိုင်ရာဆွဲချက်18ခုနဲ့စွပ်စွဲခံထားရတဲ့နီကိုလတ်စ်ခရုစ်ကိုလက်တွေကိုခါမှသံကျူးနဲ့ချီထားပြီးလေမော်ယောင်ထောင်ဝှက်ဆုံနဲ့ဖလော်ရီဒါပြည်နယ်ကတရားရုံးတစ်ခုမှာတွေ့ခဲ့ကြရပါတယ်။နောက်ထပ်တရားရုံးစစ်ဆေးမှုတွေကိုစုံစမ်းနေချိန်တွင်ခရုစ်ကိုဆက်ပြီးဖမ်းဆီးထားဖို့အစိုးရရှေ့နေတွေကရှောက်ထားတာကိုသူ့ရဲ့ရှေ့နေတွေကငင်းကြက်ထုတ်ရှောက်ထားတာမရှိခဲ့ပါဘူး။တိတ်ကိုပြင်းထန်တဲ့ရာဇဝမှုတချို့ကျူးလွန်မှုနဲ့မင်းပေါ်ဆွဆွဲထားတယ်လို့တရားသူကြီးခင်ထရီဆာမိုလီကာကခရုစ်ကိုပြောပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းပါကလန်မြို့ကမာဂျူရီစတုံးမန်ဒေါဂလစ်အထက်တန်းကျောင်းကိုခရုစ်ကဗိုလ်ထူးနဲ့နေ့လယ်ပိုင်းမှာခြေမုံကြီးရိုင်ဖယ်တပ်နဲ့ဝင်ပစ်ခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆွဆွဲထားတာပါ။ခရုစ်ဟာဒန်းဝဲကမြန်တပုံးဆူပြီးကျောင်းပြင်မှာစပစ်ပြီးတဲ့နောက်ကျောင်းဝင်းထဲမှာပါစပစ်ပြီးထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောပြီးထွက်ပြေးဖို့ကြိုးစားချိန်မှာရဲကမိတာပါသူကအဲ့ဒီကျောင်းမှာတက်နေရင်းနဲ့မှကျောင်းစည်းကမ်းဖောက်ပြက်မှုနဲ့ပြီးခဲ့တဲ့နှစ်ကကျောင်းထုတ်ခံခဲ့ရသူပါအဲ့ဒီဖြစ်ရမှာစုစုပေါင်းလူ18ယောက်တည်ဆုံးပြီး15ဦးထက်မနည်းဒဏ်ရာရခဲ့ပြီးတော့ဒဏ်ရာသူတချို့ဟာစိုးရင်ရပါတယ်အမေရိကန်စာတင်နှစ်အစဖြစ်တဲ့ပထမ45ရက်အတွင်းမှာပဲကျောင်းတွေမှာတနက်နေ့ဝင်ပစ်ခံရတာဟာဒီဖြစ်ရတဲ့ဆိုရင်18ကြိမ်ရှိသွားပါပြီ